ဟုတ်ကဲ့ပါရှင်။ငင်းကျဲစွာစုဝေးကွင်းနဲ့ငင်းကျဲစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်နေပြည်တော်ကလွှတ်တော်မှာဒီတစ်ပတ်ထဲဆွေးနွေးခဲ့ကြတာပါ။ဒီငင်းစုစုဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်ပြည်သူလူထုအနေနဲ့အကြံပြုခြင်းနဲ့ဆိုရင်လဲပြည်ထောင်စုလွှတ်တော်ကိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်တယ်လို့လည်းကြေညာထားပါတယ်။ငင်းစုစုဥပဒေဟာအရင်သမရဟောင်းဦးသိန်းစိန်လက်ထက်2011တုန်းကရေးဆွဲပြဋ္ဌာန်းခဲ့တာဖြစ်ပြီးဒါကို NLD အစိုးရတက်လာပြီးတဲ့နောက်2016အောက်တိုဘာလမှာပြင်ဆင်ရေးဆွဲခဲ့တာဖြစ်ပါတယ်။အခုငိမ့်စုစီဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတွေကပြင်ဆင်ဖြစ်ဆွက်ချက်တချို့ဟာအစိုးရဘက်ကစိုးရိမ်ပူပန်မှုတွေရှိနေတယ်ဆိုတာကိုတွေ့ရတယ်လို့လူအခွင့်အရေးလှုပ်ရှားနေတဲ့ Equality မြန်မာအဖွဲ့က Director ဦးအောင်မျိုးမင်းကတုံ့သက်ပါတယ်
။ဒီပြင်ဆင်မဲ့ဥပဒေကြမ်းတွေမှာအစိုးရအနေနဲ့စိုးရိမ်နေတဲ့အချက်တွေအများဆုံးတွေ့ရတယ်။အထူးသဖြင့်ကျွန်တော်တို့နောက်ခွေအနေငွေပေးပြီးစီမံမှာတို့လကနေစားယူပြီးတော့အတုံးချခံမဲ့ဟာစိုးရိမ်နေတဲ့သဘောမျိုးတွေ့ရတယ်။ဒါကတစ်ဖက်မှာကျွန်တော်နားလေတဲ့ခဏတိုင်းပြည်မှာဒီလိုအဖြစ်မျိုးတွေရှိနေတာ။အဲ့တော့လူတစုရဲ့လှုပ်ဆောင်မှုကိုဒီလိုမျိုးတင်းကျပ်မှုတွေလုပ်မယ်ဆိုရင်ပြည်သူ့ဘုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အခွင့်အရေးကိုတော့ရောက်ထိပါနိုင်တဲ့အတွက်လုံးဝမလုပ်သင့်ဘူးလုပ်မယ်ဆိုလို့ရှိရင်လည်းအရင်ကတည်းကပုံမူပြီးတော့တင်းကျပ်သောဥပဒေဖြစ်သွားမယ်အခွင့်အရေးကိုကာကွယ်ပေးတဲ့ဥပဒေမဟုတ်ဘဲနဲ့အခွင့်အရေးကိုပုံမူကန့်သတ်နှောက်ချက်သောဥပဒေဖြစ်သွားတဲ့ပုံစံမျိုးတွေ့ရပါတယ
်ဒါဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတချို့တခါအလုသမားလေသမားနဲ့ပညာရေးဆိုင်ရာတောင်းဆိုဆန္ဒပြမှုတချို့ကြောင့်ဒါကိုထိ ंछ ုံနိုင်ဖို့အစိုးရဘက်ကဥပဒေပြဋ္ဌာန်းပြီးတင်းကျပ်လာတာလို့မြင်တဲ့အကြောင်းဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှုကော်မတီရဲ့စီယုံလှုပ်ရှားရေးမှုတူဖြစ်တဲ့မတ်တင်စာရှင်းလင်းရေးကမြင်ပါတယ်
။လူ့သမားလယ်သမားနဲ့ပတ်သက်ပြီးတောင်းတာနဲ့ပတ်သက်ပြီးပေါ်လာနေတဲ့ဆန္ဒပြပွဲတွေဘာသာရေးလူမျိုးရေးပေါ်မှာအခြေခံပြီးတော့ဆန္ဒပြတာမျိုးဒါမှမဟုတ် position party တွေရဲ့ဥဆောင်မှုတွေနဲ့ဒါမျိုးတွေလည်းမြင်လာတဲ့အခါမှာဒီပေါ်မှာလက်ရှိအနာရပါတီကိုမလိုလားတဲ့လူတွေရဲ့ဥဆောင်မှုနဲ့ဩဇာအာဏာခံပြီးလုပ်တဲ့လုပ်ငန်းတွေကိုသူတို့ပြန်ပြီးတော့ထိန်းချုပ်ခြင်းနဲ့ရွေးချယ်တဲ့ဒီဥပဒေကိုပြဋ္ဌာန်းတဲ့ဆိုတော့ထိန်းရှားရှားမြင်ရတယ်။ဒါပေမဲ့ကျွန်တော်တို့ပြောချင်တာကဒီလိုအစုဖွဲ့တစုဖြစ်စဉ်ကဒီလူပုဂ္ဂိုလ်တူဖြစ်စီမသိနှံ့လို့ပြဋ္ဌာန်းလိုက်တဲ့ဥပဒေကအကျိုးသက်ရောက်မှုကဘယ်သူတွေရောသွားကြည့်ခိုင်နေမလဲဆိုတာပြန်စဉ်းစားပါမယ်။ဒီ election ဥပဒေမူကြမ်းကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့အားလုံးပေါ်မှာတတိယတက်ရောက်မဲ့ဥပဒေဒီတဦးတယောက်ထဲကိုမူတည်ပြီးရေးလို့မရပါဘူး။ဆိုအားလုံးကိုသွားတက်ရောက်မဲ့ဟာကိုရှုကိုပတ်ဖို့မူကြမ်းမျိုးပေါ့နော်။ဒီ NLD လက်ရှိအစိုးရဆိုလဲဒါဆန္ဒပြပွဲလှုပ်ဆောင်ပြီးတော့ရုပ်ခွင့်ရေးဆိုတာမျိုးအခြေခံခွင့်ရေးအခြေခံထုတ်ဖို့ဆန္ဒပြခွင့်အနေနဲ့ဆက်လာတဲ့အစိုးရတည့်ရအနေနဲ့ကိုယ့်အခွင့်အရေးကိုယ့်အကူပြန်လဲပြီးညှက်တို့ဖြစ်နေတဲ့ဥပဒေဖြစ်နေတဲ့ခါတော့ပြည်သူတွေရဲ့နိုင်ငံကြီးရပိုင်ခွင့်အောင်မှာပြန်လဲဟိုကြုံသွားတဲ့အခြေအနေကိုကျွန်တော်တို့အနေနဲ့ဒါလုံးဝကိုမဖြစ်သင့်ဘူးကန့်ကွက်ရှုတ်ထားရဲဆိုတာကျွန်တော်တို့ပြည်သူလူထုတော်ဟာပါတယ်ရှင်
။ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဒေါက်တာဒွန်ညိုညိုသိန်းကလည်းငိမ့်စုစီဥပဒေရဲ့အခန်းနံပါတ်9ပြည့်မှုနဲ့ပြည်ထောင်များခေါင်းစဉ်အောက်ကပုံမှန်18အဖြစ်ဖြစ်ဆွမယ်ဆိုတဲ့အချက်တွေနဲ့ပတ်သက်လို့ဝေဖန်ထောက်ပြလိုက်ပြီးလွှတ်တော်အနေနဲ့ဒါကိုပြန်လည်စဉ်းစားသုံးသပ်ဖို့လိုမယ်လို့လည်းထောက်ပြပါတယ်
။18ကိုအောက်ပါတိုင်းဖြစ်ဆွရမယ်ဆိုရင်18ကဖြစ်ဆွချက်ပေါ့။လုံခြုံရေးတရားဝင်စုမှုရရအေးချမ်းသာရာရေးနဲ့ပြည်သူရဲ့ကိုယ်ချင်းတရားကိုပြက်ပြားစေရန်အကြံနဲ့ဆိုပြီးတော့ပေါ့နော်။အဲငွေသုံးဖို့ပစ္စည်းအခြားနည်းလမ်းကိုပြီးရင်ပေါ့နော်။ဒါတွေကိုလုပ်လို့ရှိရင်ပေါ့နော်။သုံးနှစ်ထက်မပိုတဲ့ထောင်မှန်ချမယ်ဆိုပြီးတော့ဒါပါတယ်ပေါ့နော်။အဲ့တော့ဒီပုံမှတ်ကအမတန်ကို NDA ကြီးရဲ့ပုံမှတ်ဖြစ်တယ်ပေါ့နော်။အဲ့တော့ဥပဒေပြုသူတွေကဘယ်လိုရည်ရွယ်ချက်နဲ့ဒါကိုပြုလဲတော့မသိဘူးပေါ့နော်။ဒါပေမဲ့ဒီဥပဒေကိုအကောင့်ထဲပေါ်မယ်။ဒါအာဏာပိုင်အဖွဲ့အစည်းတွေကဒီနိုင်ငံတော်လုံခြုံရေးတို့တရားဥပဒေစိုးမိုးရေးတို့ရရအေးချမ်းသာရာရေးတို့လည်းပတ်သက်ပြီးတော့လို့တို့အဓိပ္ပာယ်ဖွင့်ဆိုလို့ရတယ်လေဥပဒေကလည်းဒါတွေကိုအတိအကျအဓိပ္ပာယ်ဖွင့်ဆိုပေးထားတာမဟုတ်တဲ့အခါကျတော့အကောင့်ထဲပေါ်မဲ့ရဲတပ်ဖွဲ့ပေါ့နော်အဲ့တော့ရဲတပ်ဖွဲ့အနေနဲ့လို့တို့အဓိပ္ပာယ်ဖွင့်ဆိုလို့ရတယ်လေဒါ NLD အစိုးရပြောတယ်လေဒီတဲ့ရာတို့ရဲ့ထိန်းချုပ်မှုအောက်မှာမရှိဘူးဆိုပြီးတော့ပြောတယ်ပေါ့အဲ့ကိုယ့်ရဲ့ထိန်းချုပ်မှုအောက်မှာမရှိတဲ့အာဏာပိုင်အဖွဲ့အစည်းကနိုင်ငံတော်လုံခြုံရေးတို့တရားဥပဒေစိုးမိုးရေးတို့ရရအေးချမ်းသာရာရေးတို့ဆိုတဲ့သကယ်ရတည်ကိုလို့တို့ဖွင့်ဆိုပြီးတော့ဒီပုံမှန်နဲ့ပေါ့နော်ဆန္ဒပြမယ်လို့စဉ်းစားတယ်လို့ကိုယ်မှန်တယ်များကိုဒါဒီပုံမှန်နဲ့ဒါအရေးယူနိုင်တဲ့အနေအထားမျိုးမှာရှိနေတယ်ပေါ့နော်ဒါကြောင့်မို့ဒီပုံမှန်ကိုထည့်ပြီးတော့ပြန်လည်ချင်းဟာပေါ့နော်ကြွကြွတဲ့နိုင်ငံသားတွေနိုင်ငံရေးလှုပ်ရှားမှုတွေနိုင်ငံမှာမဖြစ်လာတော့အောင်ပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့များပြရန်လာလားလို့မိကုန်ထုတ်ရမလို့ဖြစ်နေလေပေါ့နော
်အခုငိမ့်စုစီဥပဒေကိုပြင်ဆင်မယ်ဆိုရဲဥပဒေမူကြမ်းဟာမူလရှိပြီးသားအခြေခံအခွင့်အရေးတချို့တော့မှပြန်ပြီးတော့တင်းကျပ်ခံရတာမျိုးတွေဖြစ်နေတယ်လို့လည်းမက်တင်စာရှင်းလင်းရေးကထောက်ပြပါတယ
်ငိမ့်စုစီကနေပေးထားတဲ့အခွင့်အရေးတချို့တော့မှပြန်ပြီးတော့တင်းကျပ်တဲ့ပေါင်းလေးတစ်ခုလည်းထပ်ပြီးသွင်းနေရလို့ခံစားရတာပေါ့နော်သွင်းရင်မကင်းဖြစ်ရတာကစကြီးပေါ်အခြေခံဥပဒေမှာလည်းပြဋ္ဌာန်းထားတဲ့ကျွန်တော်တို့အခြေခံရပိုင်ခွင့်တော့မှပြန်လဲပြီးတော့နောက်ဆုံးသွားနိုင်တဲ့အခြေအနေတွေပေါ့နော်ဒီပေါ်မှာအဲ့တော့ရပ်ရက်ဖွဲ့စည်းအနေနဲ့ပါလို့ကြမလဲစဉ်းစားနေကြရလည်းရှိပါတယ
်ပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကစပြီးတော့လွှတ်တော်ထဲမှာဆွေးနွေးခဲ့တဲ့ဒီဥပဒေကြမ်းကိုကြားနာပြီးတော့အတည်ပြုတာတွေပြဋ္ဌာန်းတာတွေတော့ဆက်လုပ်ရအောင်ပါပါဒါကြောင့်မို့ပြင်ဆင်မယ်ဆိုတဲ့ဥပဒေကြမ်းကိုလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြန်လည်သုံးသပ်ဖို့လို့ပြီး အထက်ကတော့ပြည်သူလူထုကိုဖိနှိပ်တဲ့ဥပဒေမဖြစ်ဖို့လိုတယ်လို့လည်းဒေါက်တာဒေါ်ညိုညိုသိန်းကပြောပါတယ
်ဥပဒေမှာတုံးထားတဲ့စကလုံးတွေပေါ့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲအေးချမ်းတာယာရေးဒီလိုရေကိုချင်းတရားအကျိုးမှာပြဋ္ဌာန်းထားတဲ့ဥပဒေနဲ့မဆန့်ကျင်ဘူးဆိုဒီလိုစကလုံးတွေကဖွဲ့စည်းပုံအခြေခံဥပဒေကစကလုံးတွေဖြစ်တယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်လို့ပြောထားတဲ့အစိုးရတရက်အနေနဲ့ကဖွဲ့စည်းပုံအခြေခံဥပဒေပါတဲ့ရေဘူးကဆန်တဲ့စကလုံးတွေကိုယူပြီးတော့ပြည်သူလူထုကိုဖိနှိပ်တဲ့ဥပဒေပြည်သူလူထုရဲ့အခွင့်အရေးတွေကိုချိုးဖောက်တဲ့ဥပဒေတွေတော့ဒါမပြဋ္ဌာန်းတင်ဘူးလို့တော့ကျွန်မတို့ရိုးရိုးပဲတွေးရတယ
်ဒီမိုကရေစီအစိုးရတရက်အနေနဲ့ပြည်သူလူထုကနီးလန်းတဲ့စီကံတကြဆန္ဒပြတောင်းဆိုတာတွေကိုလက်ခံနိုင်ဖို့လိုပြီးတော့ခြေကံလူအခွင့်အရေးကိုမထိခိုက်ဖို့တွေလည်းလိုမယ်လို့ဆိုပါတယ်
။ထိခိုက်သွားနိုင်ပါတယ်။ဒါကြောင့်လဲဆိုအဲဒီမှာကန့်တတ်မှုကိုကျွန်တော်တို့ကြည့်မယ်ဆိုရင်တိတိကျကျမဟုတ်ဘဲနဲ့ဝေဝါးထွေပြားပြီးတော့လူရင်လူသလိုဆွဲနိုင်တဲ့အတိတ်ပဲကန့်တတ်ချက်တွေဖြစ်နေတယ်။တိကျစွာခိုင်လုံသောအတိတ်ပဲဖွင့်ဆိုချက်မရှိတဲ့အတွက်လူသလိုဆွဲပြီးပြဋ္ဌာန်းခဲ့တဲ့ဥပဒေတွေကြောင့်ကျွန်တော်တို့တိုင်းပြည်မှာတော်တော်နစ်နာခဲ့ပါပြီ။ဒီဥပဒေကလည်းဒါမျိုးလူသလိုပိတ်ပင်နိုင်တဲ့အနေထားမျိုးကိုဆက်လက်ရောက်ရှိသွားမယ်ဆိုရင်နည်းနည်းလေးပွင့်လင်းလာတဲ့ပြည်သူရဲ့လူခွေခံစားမှုအပိုင်းမှာအများကြီးတက်ရောက်မှုရှိသွားပါလိမ့်မယ
်။ဒါကတော့ငင်းချန်းစွာစုဝေးကွင်းနဲ့ငင်းချန်းစွာစီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းအပေါ်လူအခွင့်အရေးလှုပ်ရှားသူတွေမြမနိုင်ငံရေးမှာတက်ကြွစွာပါဝင်လှုပ်ရှားနေသူတချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။ဒီဥပဒေချမ်းကိုတင်သွင်းတဲ့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကတော့အခုငင်းချန်းစွာစုဝေးခွင်းနဲ့စီတန်းလှည့်လည်ရင်းဆိုင်ရာအခွင့်အရေးတွေကိုပြည်သူလူထုအနေနဲ့စနစ်တကျရယူသုံးစွဲနိုင်ဖို့အတွက်ဒီဥပဒေကိုတင်သွင်းရတာဖြစ်တယ်လို့လွှတ်တော်ထဲမှာတင်ပြထားပါတယ်ရှင်။